မြန်မာစစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဒုတိယညွှန်ကြားရေးမှူးချုပ်တာဝန်ယူထားတဲ့အငိမ့်စားတုဘုံမူကြီးဆိုင်းကျော်သူဟာဒီကနေ့ရန်ကုန်မြို့မှာပြစ်ခတ်ခံရပြီးတော့တည်ဆုံသွားပါတယ်။အောင်ရတနာဆေးရုံအနီးဝေဇန်တာလမ်းမပေါ်မှာဒီကနေ့နေ့လယ်ပိုင်းကသူမောင်းလာတဲ့ကားတဲ့ကိုတနက်နဲ့အနီးကပ်ပြစ်ခတ်နေတာလို့ဆိုတဲ့ဗီဒီယိုဖိုင်တစ်ခုနဲ့တည်ဆုံသွားတဲ့ရုပ်ပုံတွေလည်းလူမှုကွန်ရက်မှာဖျက်နှံနေပါတယ်။အငိမ့်စားတုဘုံမူကြီးဆိုင်းကျော်သူဟာစစ်ကောင်စီရွေးကောက်ပွဲဖြစ်မြောက်ရေးအဓိကဆောင်ရွက်နေသူဖြစ်ပြီးတော့စစ်ကောင်စီရဲ့ပြည်သူတွေပေါ်ဖိနှိပ်အကြမ်းဖက်မှုကိစ္စတွေမှာပါဝင်နေတာကြောင့်ရှင်းလင်းခဲ့တာဖြစ်တဲ့အကြောင်းရန်ကုန်မြို့ပြပျောက်ကြားတပ်ဖွဲ့ဝင်တဦးကပြောပါရယ်။အောင်ရနာဆေးရုံအနီးရှိနေသူတဦးကလည်းပြစ်ခတ်မှုဖြစ်ပြီးတော့လူတစ်ယောက်သေဆုံးသွားတာမှန်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဒုညွန်ကျုပ်ဦးဆိုင်ကျော်သူဟုတ်မဟုတ်ဆိုတာသာသူတေချာမသိတဲ့အကြောင်းဖီဝေကိုပြောပါရယ်။ငိမ့်စားတူဘုံမူကြီးဆိုင်ကျော်သူဟာ NLD သမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကိုရွေးကောက်ပွဲမလျော်ဩဇာသုံးမှုနဲ့တရားစွဲဆိုရမှာပါဝင်သူတူအဖြစ်နာမည်ထွက်ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းငိမ့်စားဘိုလ်ချုပ်အုံးသွင်အပါအဝင်တပ်ဖြတ်ခံရတဲ့စစ်တပ်အရာရှိဟောင်းတို့ရှိခဲ့ပါတယ်။စစ်ကောင်စီကရာထူးကြီးဘိုလ်ချုပ်တွေဘုံမူတွေကဆက်လို့စစ်ကောင်စီနဲ့ပူးပေါင်းပြီးတော့ပြည်သူကိုနှိပ်စက်တဲ့သူအလုံးကိုတုတ်တင်ရှင်းလင်းသွားမယ်လို့ရန်ကုန်မြို့ပြပျောက်ကြားတပ်ဖွဲ့ကပြောဆိုထားပါတယ်ခင်ဗျာ။